ယူကရိန်းနိုင်ငံအရှေ့ပိုင်းချာစီဗီယာမြို့ငါးတပ်အဆောက်အုံတစ်ခုကိုတနင်္ဂနွေနေ့မှာရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်တာကြောင့်အနည်းဆုံးလူ15ဦးသေဆုံးခဲ့ရတယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးတဦးကပြောပါတယ်။အပြည့်အစည်းတွေအောက်လူ30ကျော်ပိတ်မိနေနိုင်တယ်လို့လည်းဒိုညက်စ်ဒေသအုပ်ချုပ်ရေးမှူးပါဘလိုကာလန်ကိုကပြောပါတယ်။ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာရုရှားကဒုံးကျည်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြောင်းစနေနေ့မှာယူကရိန်းဘက်ကသတင်းထုတ်ပါတယ်။လူဆန်နဲ့ဒိုညက်စ်ဒေသနှစ်ခုလုံးကိုရုရှားကဆက်ပြီးတော့တိုက်ခိုက်နေတာပါ။ရုရှားကနိုင်ငံတော်လုံးကအရန်တပ်ဖွဲ့တွေကိုခေါ်ပြီးယူကရိန်းဘက်အနီးတစ်ဝိုက်မှာဖြန့်ချထားတယ်ဆိုပြီးလဲဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကရုရှားကထိုးစစ်ခဏရထားမယ်ပြောပေမဲ့လက်တွေမှာအကောင့်ထဲဖောရက်ပုံမရှိဘူးလို့လည်းယူကရိန်းအရာရှိတွေကပြောပါတယ်။လူဆန်ပြည်နယ်အလုံးကိုထိန်းချုပ်ထားနိုင်ပြီလို့ရုရှားကပြီးခဲ့တဲ့သတင်းပတ်ကုန်ကကြေညာထားပြီးအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုတာကိုတော့ညင်ပါတယ်။ယူကရိန်းအတွက်စစ်ဘာတွေကိုအိုဒက်ဆာမြို့ကနေတင်ပို့ရာကိုရုရှားတွေကဆက်ပြီးတော့တားမြစ်နေပါတယ်ရှင်။